အာနာရပြည်တော်စုချန်ခံရင်နဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်သူရဥွှေမန်းကိုရာထူးကနေဖယ်ရှားလိုက်တာအပါအဝင်အပြောင်းလဲတွေလုပ်ခဲ့တဲ့ပုံမှာစိုးရင်ပူပန်ချောင်းရန်ကုန်မြို့ကအမေရိကန်တန်ယုံပြောခွင့်ရသူက VOA ကိုပြောကြားလိုက်ပါတယ
် The USDP has described the incident at its headquarters as an internal party matter. We are concerned about the apparent use of state security forces to help resolve the dispute.
ပြောင်းလဲချက်ခံရင်လည်းဖွံ့ဖြိုးရေးပါတီဌာနချုပ်မှဖြစ်ပျက်ခဲ့တဲ့ကိစ္စဟာပါတီရဲ့အတွင်းရေးကိစ္စသာဖြစ်တယ်လို့ဖော်ပြခဲ့ပေမဲ့နောက်ဆုံးမှာအငင်းပွားမှုကိုလုံခြုံရေးတပ်ဖွဲ့အကူအညီနဲ့ဖြည့်ရှင်းခဲ့တာကြောင့်ကျွန်တော်အနေနဲ့စိုးရိမ်မခင်ဖြစ်ရပါတယ်ဒီဖြစ်ပျက်နဲ့ပတ်သက်ပြီးဘလို့ဥပဒေကြောင့်အခြေခံရလှုပ်ဆောင်ခဲ့ရဆိုတာကိုအစိုးရကရှင်းလင်းပြသနိုင်မှုအရေးကြီးပါတယ်ဒီလိုအရေးပါလာတဲ့ရွေးကောက်ပွဲကာလတစ်လျှောက်လုံးမှာဒီမိုကရေစီလုပ်ငန်းစဉ်ပေါ်လူမှုရေးယုံကြည်မှုကိုထိန်းထားဖို့လိုအပ်တယ်လို့ဒီလုပ်ငန်းစဉ်ကနေလာမယ့်ဧပြီလမှာပြည်သူလူထုရဲ့ဆန္ဒကိုထင်ရှားစေတဲ့အစိုးရအသစ်တစ်ရက်ကူးပြောင်းပေါ်ထွန်းရေးတို့လည်းအရေးကြီးပါတယ်။လာမယ့်လတွေအတွင်းအခြေအနေတွေကိုကျွန်တော်တို့အနီးကပ်ဆက်လက်စောင့်ကြည့်သွားမှာလည်းဖြစ်ပါတယ်
။ပါတီဌာနချုပ်ရုံးမှာလုံခြုံရေးအာဏာပိုင်တွေဝိုင်းဝန်းထားပြီးညနေပိုင်းအထိပြည်ခိုင်ဖြိုးပါတီတာဝန်ရှိသူတွေဆွေးနွေးခဲ့ကြပြီးအပြောင်းလဲတွေပေါ်ပေါက်ခဲ့တာပါ။သူရဥွှေမန်းကိုတော့နေရင်အခြေချုပ်နဲ့ထိမ့်သိမ်းထားတယ်ဆိုတော့အတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ပြည်ခိုင်ဖြိုးပါတီရဲ့ဒီကနေ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတော့တစုံတရာအတည်ပြုပြောဆိုခဲ့ခြင်းမရှိပါဘူး။ပြည်ခိုင်ဖြိုးပါတီကတော့မကြခင်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီကိုအင်အားစုစည်းနိုင်မှုအတွက်ရည်ရွယ်ပြီးအပြောင်းလဲတွေကိုလုပ်ခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ကြပါတယ်။မနေ့တုန်းကပဲပြည်ခိုင်ဖြိုးပါတီကညီလာခံတရက်ကျင်းပပြီးမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတွေဖြစ်နေရှင်ပြိုင်မဲ့သူတွေကိုတရားဝင်ထုတ်ပြန်ကြေညာခဲ့ပြီးညပိုင်းမှာပဲခေါင်းဆောင်ပိုင်းအပြောင်းအလဲတွေရုတ်တရက်ပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်။